ဆီရီနိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တရုတ်ရဲ့လက်ပတ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကညဉ့်ညာရေးဖြစ်စဉ်ဟာမလွဲကူတဲ့အကြောင်းမြန်မာနိုင်ငံရဲ့ညဉ့်ညာရေးလုပ်ငန်းစဉ်တွေမှာပြည်သူအလုံးဝိုင်းဝန်းပါဝင်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းဒေတာဆန်တော်ဂျင်တင်နီယံ၏ဆီရီနိုင်ငံမှာရောက်ရှိနေတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်ဒေါ်ဆန်းစုကြည်ဟာဆွီဒင်ဝန်ကြီးချုပ်စတီဖန်လူဗီယန်နိုင်ငံသားရေးဝန်ကြီးမာကော့ဝေါ်စတောင်စသူတို့နဲ့ဒီနေ့လာနေမှာတွေ့ဆုံခဲ့ပါတယ်အပြည့်အစုံကိုကိုစော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဒီနေ့လာနေကဆွီဒင်ဝန်ကြီးချုပ်စတီဖန်လူဗီယန်နဲ့ပူးတွဲကျင်းပတဲ့ဒီနေ့လာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ရင်းနှီးလုပ်ငန်းစဉ်တွေဟာမလွယ်ကူတဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိအောင်အစိုးရအနေနဲ့ဆက်လက်ဆောင်ရွက်တော့မှဖြစ်ကြောင်းပြောကြားခဲ့ပါတယ်အလားတူပဲဆီရီနိုင်ငံမှာရောက်နေကြတဲ့မြန်မာမိသားစုဝင်တွေနဲ့သူမတဲခိုတဲ့စတော့ခိုမြို့က Grand Hotel မှာပြုလုပ်တဲ့တွေ့ဆုံပွဲမှာလဲတက်ရောက်လာတဲ့ပရိသတ်တွေကမြန်မာနိုင်ငံညီညာရေးဖြစ်စဉ်နဲ့ပတ်သက်လို့မေးထားတဲ့မေးခွန်းကိုပြန်လည်ဖြေကြားရမှာညီညာရေးဖြစ်စဉ်ဟာမလွယ်ကူတဲ့အကြောင်းကိုအခုလိုထပ်မံပြောကြားခဲ့ပါတယ်။ည
ီညာရေးဖြစ်စဉ်ကဘယ်လိုမှမဟုတ်ဘူး။တခြားနိုင်ငံတွေရဲ့ညီညာရေးဖြစ်စဉ်ကြီးကြလား။တခြားနိုင်ငံပေါ်မှာအခုပေါ့နော်။ကမ္ဘာဖြစ်စဉ်ကမိုင်းကြီးကြီးလိုက်ပါ။ရှေးကတမိုင်းပြောင်းမဖြစ်ပါနဲ့။ဖြစ်တဲ့တမိုင်းမှာဒီအနာမည်ကြီးဆိုလို့ရှိရင်တချို့တောင်အာဖရိကနိုင်ငံတွေနဲ့ပြီးတော့ဟုတ်ကဲ့ဒါတိုင်းဆက်ကနေတော့ဖြစ်တော့အမေရိကနိုင်ငံတွေနဲ့ပြီးတော့ဟိုမြောက်အိုင်လန်ချက်ဖြစ်ပေါ့နော်။အဲ့ဒီနိုင်ငံတွေကိုကြီးလိုက်လို့ရှိလို့ရှိရင်ဒီလက်စင်ရင်းဖို့ပဲနိုင်ငံကြီးရဖို့ဆိုတော့တချို့ကိုလုပ်ကြတယ်။ဒီပေါင်းများတော့ဆက်စုနေတယ်ကြာတယ်။โอ้ชื่อโดไลน์นาวโซไลน์โดเดมูชิไลน์โชโยมูชิไลน์ไปเจอเดนิคาเลยไปเจอเซชิยาเลยไปเจออะไรแล้วอารมณ์อ่ะตะทีนี้คามาတော့ญีญานี่ยาจีนอ่ะงารู้อารมณ์ด้วยอายุชื่อเลยญีญานี่ไม่ยาจีนค่ะงารู้เดี๋ยวมาด้วยอายุชื่อกูสระเลขานี่ชื่อนี้ยောက်ตัวมาญีญานี่กิจามาอีดาค่ะ
မြန်မာနိုင်ငံရဲ့ညီညာရေးဖြစ်စဉ်မှာပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်ကြဖို့ကိုလည်းဒေါက်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်။ည
ီညာရေးဖြစ်စဉ်မှာသူတင်ကျွမ်းနိုင်ငံမှာဆိုလို့ရှိရင်ဟိုအုပ်စုတွေကျတော့များတယ်။တခြားနိုင်ငံတွေကတော့မများဘူးနော်။တခြားကျွမ်းနိုင်ငံမှာညီညာရေးရဖို့ဆိုတာဟာနည်းနည်းတိုင်းကဟိုအခွင့်အရေးတော်တော်များများနဲ့ကျွားရောအတိအကျပြီးလုပ်နေရတာ။တခြားနိုင်ငံတွေမှာဆိုရင်အများကြီးညီညာရေးရဖို့ကအလုံးစုံတစ်ခွင့်တစ်ခွင့်တောင်းနေတယ်ပြည်ရတာ။အဲ့တော့ဒီတော့အကောင့်ချက်ပေါ်မှာလေးဆိုတာဟာဟိုကျမတို့ဒေတာမပြောခံဘူး။ကျမတို့တော့အများဆုံးကောင်းတဲ့ပုံကျင်းမှာပေါ့။အဲ့ဒီလိုအများဆုံးကောင်းတဲ့ပုံဦးဆိုတာဟာဒီလိုဒီသားတွေကအလုံးလားပြောခွင့်ရတယ်။အားလုံးကညီညာရေးဘက်ကိုတွန်းပို့ရတယ်။ဒီညီညာရေးမှာပေါင်းနေတဲ့အစုအခွဲ့ကိုညီညာရေးဘက်ကိုတွန်းပို့ရတယ်။ညီညာရေးဖြစ်စေတဲ့ခြေခါးတွေကိုစမ်းဖို့အားပေးရတယ်။ညီညာရေးမဖြစ်စေတဲ့ကျန်းမာရေးဆောင်ဖို့ဒါကိုတောင်းပြရမယ်။ဒါကိုကြိုက်ကြောက်လို့ဒီလူတွေကအေဒီရှင်းကိုပြောရအောင်။ညီငယ်ညီငယ်ချင်းချင်းဟာဘလို့အတွက်အကျိုးရှိလဲ။တကယ်ကိုမမကံလုပ်နေတဲ့လူတွေအတွက်ဘာမှအကျိုးရှိလဲ။အဲ့တော့ဒီသားဒီလူတွေရဲ့အတွက်ဟိုဒီမိုကရေစီအတွက်သွားလို့ဟိုဆက်လုပ်နေတော့ကျိုးပန်းနေတော့ခဏခဏချက်ချောမင်းနေဒီမိုကရေစီတွေရရမယ်။အဲ့တော့ဒီမှာအမြဲတမ်းပြန်ဖြစ်ရဲ့ကိုယ်ကိုပြန်ပြီးဒီမိုကရေစီရဖို့ကိုဘယ်လောက်ရလုပ်နေလဲကိုဘယ်လောက်ရနေလုပ်နေတယ်ဆိုတာပေါ်မှာအခြေခံပြီးတော့ဘယ်လိုဒီမိုကရေစီရမလဲဆိုတာတွက်လိုက်တော့ကိုဘာမှမလုပ်နေလို့ရှိရင်ယာရီရတော့မှမဟုတ်ဘူးလို့တွက်ကျွန်တော်အဲ့ဒီလိုဖြစ်ဖြစ်ညီညာရေးရပတ်သက်ပြီးတော့ကျွန်တော်ဒီဝဲနေပြောဖြစ်နေ
ကွန်ဆန်ဟာအမေရိကန်နိုင်ငံဝါရှင်တန် DC မြို့အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌပါသူကတိုင်းပြည်ရဲ့စစ်မှန်တဲ့အာဏာဟာအစိုးရအဖွဲ့အကြီးအကဲလက်ထက်မှာမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ညီညာရေးဖြစ်စဉ်အခုလောက်ကြန့်ကြာပြီးခရီးမရောက်နိုင်ဖြစ်နေတာလို့တုံ့တက်ပါတယ
်အကြောင်းအရာအများကြီးရှိပေမဲ့တခုကတိုင်းပြည်ကောင်းဆောင်ကလည်းပေါ်အာဏာမရှိနေလို့ပြဿနာတစ်ခုပါဒီကတိုင်းပြည်ကိုထိန်းချုပ်နိုင်တဲ့အာဏာတစ်ခုကတတ်မတော်မှာရှိနေတယ်ဖြစ်နေလို့ဖြစ်ရတဲ့အကြောင်းပါနောက်ကိုစားပြုမှုပေါ့ကျွန်တော်တိုင်းရင်းသားတွေဆိုရောကိုစားပြုမှုနဲ့ပတ်သက်မှာလည်းတကယ်ကိုစားပြုရလူဘယ်သူလဲပြစစ်သားကျွန်တော်အစိုးရဆိုရင်လည်းတကယ်အာဏာချက်ကိုကိုစားပြုနေတယ်ဘယ်သူကကိုစားပြုနေတာဟာလဲဆိုတော့အဲ့ဒါရှိသေးတာပြအဒေါ်ဆန်းစုကြည်ကတော့တိုင်းဒီပြည်သူလူထုတွေထပ်မံပါဝင်ဖို့အရေးကြီးတဲ့ဆန္ဒပြောပါတယ်အဲ့ဒါကိုကျွန်တော်ကတော့တခုကတော့အမြင်သဘောထားနဲ့ပြောတော့တိုင်းဒီပြည်သူလူထုကဘယ်သူကိုရွေးချယ်ခဲ့လဲပေါ့နော်သူတို့ကိုစားပြုဖို့အတွက်အဲဆိုတော့လုံခဲ့တဲ့ဒီခက်အများကြီးပေါ့နော် 农村那边，人家有四十四片片的，古代超片片，吹娃要片片，你闹从越高不会搞那嘛要，就是这个我照照那个，没别开人家，这个现在阿在各地细细，没别开，你门店的苦多住了你别了，多放出去，人家的都要吃出喏，然后这个你那那这个然后啊都差的嘛，咱们都好标的哦，路线嘛嘞。
三文皮哈，这场古雅古在地的预告片嘛，而且那的相当于咱们 democracy 的快捷股股价就比蛮秀蛮上的那个预告片要看下的绿豆蛮好的有吧？你们那个也来是明年也批准，库鲁讲讲你阿拉哈，这个阿那系列独立也淘宝上那蛮巴的对批的路标吧嘞？
伊个啥都容易加的嘞，那你帮我抄写着喏，你帮我抄写着起来嘞，个啥嘛？新的了，希望路。一个的卡片线，里边把起来做，一个的卡片线，我改变线接到，然后，那个线里来给找，你首先往路跑鱼，那个，这个找改变线路了，的卡片线的路不嘛，大问题了，然后，那路还出家了，啥从交往的时候先，啥个的线里来给找，首先路跑的路嘛，大问题都没，那里不过，没钱没钱，那里。啊，拍戏啊，没钱没钱咯。第三啦，我比如说说吧，就看下。第四都把我后头路标价吧，就看下。我说我那这个把我干他的路啊，都也都包的，标来匹马来，这个啥标来嘛都叫那有啥吧嘞？这车路也弄的啦，阿龙啊，你包个多亩地嘞，都来阿里，这啥阿里庄稼阿里路也没哪几米路呀的路，叫那没嘛嘞呀？
第八样，我们那个大的比较偏贵一些，人家也是那么嘛，没有得米的，把云南也啥的给啥也带过来，当三十几个，我们那个大的呢，对手呢，起码标价个比，虽然问题就斯蒂芬·罗宾安呢，不对比较的，但是还是能买对买到。一看比不上呢，不得了，过了他们家六块一公斤嘛，送票才差比，送三十几一块块几的哈，一看这大吨，而且那个不比苏瓦斯呢那叫。你妈说呀个，大哥，那么看那批账，等到底阿没个，当三十几个变来批价格吧嘞。当三十几下，得打三六斤，年里白马肉，虽然那个 Olaf Bank Memorial Fund 啊，今年呢 Olaf Bank 收购来看也有个吧嘞。当三十几年呢，你妈那个 Democracy 也是一对九万六三五的个公表的年呢，那他们阿姑呢嘛，对收购签名个来批吧嘞。当三十几下，得打三六斤，应该呢，今年嘛，虽然绿豆嘛，没我们标价嘛批吧嘞。